မြန်မာဒီမိုကရေစီကိုအားပေးဖို့အမေရိကန်ပြည်အောင်စုကပြဋ္ဌာန်းတဲ့ဘာမာအက်ဥပဒေဟာမြန်မာနိုင်ငံကိုဖျက်ဆီးဖို့ဖြစ်တယ်လို့စစ်ကောင်စီကဆွဆွဲလိုက်ပါတယ်။ပြည်တွင်းသတင်းဌာနတစ်ခုနဲ့တည်ထက်မေးမြန်းခန်းတစ်ခုမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆမ်မင်းထွန်းကအခုလိုပြောဆိုသွားတာပါ
။ဘာမာအက်ရဒီမြန်မာနိုင်ငံကိုအဆပေးပြီးဖျက်ဖို့ပေါ့ဗျာ။အမေရိကန်ဒေါ်လာ120တန်းကူညီထောက်ပံ့တယ်။ကူညီထောက်ပံ့မဲ့နေရာမှာလည်းထိုင်းနိုင်ငံဘက်ကနေတစ်ဆင့်အိန္ဒိယနိုင်ငံဘက်ကနေတစ်ဆင့်ကူညီထောက်ပံ့မယ်ဆိုတဲ့ဟာလည်းတွေ့ပြီးဖြစ်ပါတယ်။
အမေရိကန်နိုင်ငံသားအတိုင်မြင်ခံဒက်ရက်ချိုလီနဲ့ 3K3C တိုင်းသား၄ဘွယ်နဲ့တွေ့ဆုံခဲ့ပြီးတော့ဒီ K3C နဲ့ပြည်သူ့ကာကွယ်ရေးလက်နက်ကိုင် PDF ဂျာကာလာမျိုးသားညီညွတ်ရေးအစိုးရ NUG အဖွဲ့တွေပူးပေါင်းနိုင်ဖို့အတွက်လုပ်ခဲ့တယ်လို့လည်းဗိုလ်ချုပ်ဆော်မင်းထွန်းကဆွဆွဲပြောကြားခဲ့ပါတယ်။ K3C ဆိုတာကတော့ဒီစစ်တပ်ကိုတိုက်ခိုက်နေတဲ့ကချင်လူမျိုးရေးတပ်မတော် KIA ၊ကရင်အမျိုးသားစီယုံ KNU ၊ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KNPP နဲ့ချင်းမျိုးသားတပ်ဦး CNF တို့ဖြစ်ပါတယ်။ဒီလေးဘွဲ့နဲ့ပြီးခဲ့တဲ့ match လ28ရက်နေ့ကတွေ့ဆုံခဲ့တဲ့အကြောင်းလဲအမေရိကန်နိုင်ငံသားရဲ့အတိုင်ပင်ခံရှိုလီကသူ့ရဲ့ X လူမှုကွန်ရက်မှာထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံမှာ Federal Democracy စနစ်ပေါ်ဆောင်ရေးအတွက်ရိုးရိုးချွတ်ချွတ်စူးစမ်းဆောင်ရွက်နေကြတဲ့ K3C အဖွဲ့နဲ့တွေ့ဆုံခဲ့တယ်လို့လဲအတိုင်ပင်ခံကရေးသားဖော်ပြခဲ့ပါတယ်ရှင်။